စစ်ဖြစ်ပွားရနေရာတွေကနေပြီးတော့ဘေးလွတ်ရာကိုပြေးနေရတဲ့ထောက်ချီတဲ့ရခိုင်စစ်ပြေးဒုက္ခတွေတောက်တုံးရပြက်လက်မှုတွေနဲ့အရေးပေါ်ရင်ဆိုင်နေကြရတယ်လို့စခန်းတွေထဲအထီးကိုယ်တိုင်တွားရောက်ပြီးကူညီပေးနေတဲ့လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်စခန်းတွေကကလေးငယ်တွေကိုဝင်ဆောင်မိခင်တွေမိဖွားပြုကကြားမိခင်တွေနဲ့တက်ကြီးရွယ်အိုတွေအတွက်ဒီတောက်တုံးရပြက်လက်လာရင်ကျန်းမာရေးအခြေအနေတွေကပိုပြီးဆိုးဝါးလာမယ်လို့ပြောပါတယ်တချို့ဝင်းပြက်ဝမ်းလျှော်ယောဂါတွေဖြစ်ပွားနေတယ်လို့လည်းသိရပါတယ်အသေးစိတ်ကိုဆက်ပြီးပြောပြပေးပါမယ်ရှင်
ရခိုင်တိုင်းသားလက်နက်ကင်တဲ့ AA နဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာလို့မြောက်ဦးကြောက်တော်မင်းများပူးတီတော်ရသေးတော်နဲ့ပုံတကျိုးမျိုးနဲ့6မျိုးနယ်ထဲမှာယာယီဒုက္ခသည်စခန်းပေါင်းက46စခန်းအထိရှိသွားပြီဖြစ်ပြီးတော့ရှစ်ဆောင်ပြည်သူတွေပါဝင်ကြီးရွာတွေထဲမှာပဲဘေးလွတ်ရာကိုတင်းရှောင်နေရတဲ့ဒုက္ခသည်စုစုပေါင်းကအခုနောက်ဆုံးအချိန်အထိ 28,600 ကျော်ရှိသွားပြီလို့ရှစ်ဆောင်စခန်းတွေအထိစည်ရင်းလိုက်လံကောက်ယူထားတဲ့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံး IEC ကဧပြီလဆန်းကသတင်းထုတ်ပြန်ထားပါတယ်။ဒီစစ်ပေးစစ်ဆောင်တို့ပြည်သူတွေအတွက်အရေးပေါ်တောက်တုံးရည်နဲ့စားနပ်ရိက္ခာတွေလိုအပ်နေတယ်လို့လည်းရသေတော်မျိုးနယ်တွင်ကဆစ်ရှောင်ဒုက္ခသည်စခန်းတွေဖြစ်တဲ့ဇေဒီပြေအိုးဖောက်စားတဲ့စခန်းတွေကိုကိုရိုင်းသွားရောက်ကူညီပေးနေတဲ့ရသေတော်မျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခေဆော်ဝေကဒီကနေ့သူသွားရောက်ခဲ့တဲ့စခန်းတွေရဲ့အခြေအနေအခုလိုပြောပြပါဗျ။
အခုဒီရသေးတောင်မျိုးနေရပေါ့နော် CDP ကိုရောက်ရှိနေပါတယ်အဲ့ဒီ CDP နားမှာရှိတဲ့ကိုဖောက်ကိုဖောက်ဆိုတာအုတ်ဖို့ကြီးရောပေါ့နောက်တစ်ခါဈေးရမြိုင်အဲ့ဒီရော35ရောလောက်မှာကျွန်တော်တို့ KC ကြီးတွေပေးပါတယ် KC ရေးပေးတာကစစ်ဖေးချောင်းနေရဒီကိုဖောက်အုတ်ဖို့မှာဆိုရင်1000ရောရှိကြတယ်နောက်တစ်ခါအောင်စီကုန်းဒီဘက်ကအောင်စီကုန်းကြီးရောမှာဆိုတော့600ကျော်ရှိပါတယ်နောက်ဖဲလိုက်ဖဲလိုက်မှာဆိုတော့100ရှိပါတယ်ဒီရတိတော်မျိုးနေရဲ့နေရာရှိခုလောက်မှာစစ်ပေးဒုက္ခတွေအများကြီးတောင်းနေကြတာဖြစ်တဲ့အတွက်ကျမတို့ကလည်းကုမ္ပဏီတလောက်အခုလောလောဆယ်မှာကုမ္ပဏီပေးနေပါတယ်ရှင်ဖဲအပါအဝင်တခြားလူတွေလာရောက်တဲ့အဆူတွေနဲ့အဲ့ဒီအိုးဖောက်နေနေမှာဆိုရင်နောက်ထပ်တစ်ပတ်လောက်ပဲတုံးရှိလို့ရမယ်ပေါ့နော်အဲ့တော့နောက်ထပ်တစ်ပတ်လောက်ဆိုရင်ဒီဆယ်နေရာကုန်နိုင်ပါတယ်နောက်တစ်ခုကကျမတို့ဒီရတိတော်မျိုးနေမှာတော့လူရတီတဲ့ရောက်တာဒီနောက်တစ်ခါရေရတယ်ခင်းချောင်းလုံးတွေရှိလာပါတယ်။တောင်းရင်ရောရှိုးတွေကတော့အင်မတန်ခက်ခဲတဲ့ဖြစ်ပါလေ
။ကိုဝင်ဆောင်မိခင်တွေခလေးမွေးဖွားပြီးကသာမိခင်တွေလူမမဲကလေးငယ်တွေတက်ကြီးရွယ်အိုတွေနဲ့ဒါမချမ်းဖြစ်နေတဲ့လူသားတွေအပါအဝင်စစ်ပေးစစ်ရှောက်ဒုက္ခတွေတွေအတွက်အရေးပေါ်တောက်သုံးရေလိုအပ်နေပြီးတော့အဲ့ဒီတဲကတချို့ကဝင်းပြက်ရွယ်ဝဲလျှော်ယောဂါတွေစခံစားနေကြရတယ်လို့လည်းဒေါက်ခင်ဆိုးဝီကပြောပြပါတယ်။အခုလိုမျိုးရခိုင်ပြည်နယ်တွင်စီးရေးပြိပခါတွေပြင်းထန်လာပြီးတော့ထောက်ချီတဲ့စစ်ရှောက်ပြည်သူတွေဘေးလွတ်ရာကိုပြေးနေရတဲ့အခြေအနေမှာတော့ဒေသတွင်တည်ငြိမ်ရေးနဲ့ရခိုင်ပြည်နယ်ငြိမ်းချမ်းရေးသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအမြဲဆုံးညီတိုင်းဖြစ်ရှိအဖြေရှာကြဖို့ဒေသခံတွေဘက်ကလူလာနေကြတယ်လို့လည်းရခိုင်ပြည်နယ်ရဲပြဲမျိုးကဒေသခံတွေနဲ့ကိုယ်တိုင်သွားရောက်တွေ့ဆုံနေတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမေကပြောပြပါတယ
်ဒီရခိုင်ပြည်နယ်မှာဖြစ်တဲ့ပြီးတော့စစ်ကြောင်သူတို့အင်တန်စိုးရင်ကြာကြောင်သူတို့မေးမြန်းကြပါတယ်ဘယ်တော့မှလွှတ်တော်ကိုယ်စားလှယ်များအနေနဲ့ဒီရခိုင်တပ်မတော်နဲ့မြန်မာတပ်မတော်ကိုငြိမ်းချမ်းရေးဝိုင်းဝိုင်းတဲကိုပေါင်းဝင်လာဘလို့တွန်းအားပေးနေလေဒါနဲ့ပတ်သက်ပြီးတော့မေးခွန်းကတော့တော်တော်မေးကြပါတယ်ရှင်ကျွန်မလွှတ်တော်ကိုယ်စားတူအနေနဲ့လှုပ်နိုင်တဲ့ကိစ္စတွေကိုကျွန်မတက်နေဆုံးဆောင်ရွက်တဲ့သူတပြင်းသက်ဆိုင်ရာကိုလည်းပဲကျွန်တော်တို့တွန်းအားပေးတယ်နိုင်ငံရေးဖြစ်စဉ်တွေမှာနေပြီးတော့ဒါမိမိယုံကြည်ရာဒီမိုကရေစီအရေးတွေကိုကိုယ်ပိုင်ပြဋ္ဌာန်းပိုင်ခွင့်တိုင်းရင်းသားဒဏ်လူရေးတွေကိုနေပြီးတော့ဒါကိုယ့်ရဲ့ယုံကြည်ရာအတိုင်းရှောက်လန်းကြတဲ့အတွက်ကြောင့်မလို့ဒီလက်လက်ကင်ချင်းချင်းတိုက်ခိုက်တဲ့အခါမှာကြာလို့ရှိရင်တော့ဒီထိခိုက်တယ်ရှိမယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့ဒီပြည်မြေပြည်သူတွေလုံးဝမထိခိုက်ဖို့နဲ့ဒီစစ်ဘေးရှောင်ပြည်သူတွေကိုတော့တိုက်နိုင်ဆုံးပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကတောင်းဝန်ယူပေးဖို့ကျမတို့ထိတ်တွန်းနေ
တက်ဆိုင်ရာပြည်နယ်အစိုးရဘက်ကတော့ဒုက္ခသည်တွေရဲ့အရေးစီမံဆောင်ရွက်ပေးမှုကအားတည်းနေသေးတယ်လို့လွတ်တော်ကိုယ်စားလှယ်တွေအပါအဝင်ကူညီခဲ့စေပေးနေသူတွေကပြောပါတယ်ရှင်